ျွန်တော်ဒီကနေ့ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့အခုမြန်မာနိုင်ငံမှာစီရင်ဆွဲနိုင်ငံသားဥပဒေတွေဟာအတိပဲမရှင်းလင်းဘူးလို့ပြောတဲ့လူကပြောတယ်။တချို့ကလည်းဒါကိုရုပ်သိမ်းပြီးတော့အစ်စ်ပြန်ရေးသင့်တယ်လို့ပြောတဲ့လူကပြောကြပါတယ်။ဒီလိုတောင်းဆိုတဲ့အတန်တွေဟာအခုနောက်ပိုင်းမှာဒီတပတ်နှစ်ပတ်အတွင်းမှာပေါ်ထွက်နေပါတယ်။နိုင်ငံတကာကတချို့မြန်မာအရေးစိတ်ဝင်စားတဲ့မြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကစူပေါင်းပြီးတော့ကြီးညာချက်ထုတ်ပြီးတော့မြန်မာနိုင်ငံသားဥပဒေကိုပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုတာတွေလည်းကြားရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးကနည်းနည်းအကျဉ်းဆုံးရှင်းပြပါအောင်ခင်ဗျာ။သူတို့ကအဓိကဘာအချက်ကိုထောက်ပြပြီးတော့ဘယ်လိုပြင်ဆင်စည်းကြညတ်တယ်လဲဆိုတာ
။ဟုတ်ကဲ့ပါ။1948ခုနှစ်နိုင်ငံသားပြည်ထောင်ဥပဒေရဲ့1980နှစ်မြန်မာနိုင်ငံသားပြည်ထောင်ဥပဒေရဲ့ဘုံမှာမူတည်ပြီးတော့တချို့ကလည်းပယ်ဖျက်တင်တယ်။တချို့ကလည်းဒီဥစားတွေပြင်ဆင်တင်နေဆိုပြီးတော့ပြောကြတာတွေရှိပါတယ်ကျွန်တော်တို့ကဥပဒေတရားပြဌာန်းတဲ့အခါမှာပြည်ပြည်စုံနဲ့ဥပဒေတရားကတော့မဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ဒါခေတ်စနစ်နဲ့အညီပြောင်းလဲလာတဲ့အခါမှာလိုအပ်တယ်လို့လိုက်လံပြီးတော့ပြောင်းလဲပေးရတဲ့ဥစားတွေရှိပါတယ်နောက်ပြီးတော့ဥပဒေဘာကြောင့်ပြဌာန်းရလဲဆိုတဲ့ယူရချက်တွေရှိပါတယ်ဒါတွေကိုကျွန်တော်တို့ပြန်လဲကြည့်ပြီးတော့မှကျွန်တော်တို့ဒီတိုးတက်လာတဲ့နိုင်ငံကအဝင်ဝိုင်းမှာပြဋ္ဌာန်းထားတဲ့ဥပဒေနဲ့လက်လျောညီညွတ်ဖြစ်အောင်တချို့ဥစားတွေပြင်ဆင်ပေးရတာရှိမယ်ဖြည့်ဆွက်ပေးရတာရှိမယ်ဒါတွေကိုကျွန်တော်တို့အရင်မပွားလို့ပါဘူးအဲ့ဒီတော့ကကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုယ်တိုင်ကနိုင်ငံကကပြဋ္ဌာန်းထားတဲ့စာချုပ်တွေပေါ်မှာဘယ်စာချုပ်တွေကိုတော့လက်မှတ်ရေးထိုးထားပြီးပြီလဲဘယ်တိုင်းတာအထိလက်ခံထားပြီလဲဆိုတာတွေကိုကျွန်တော်တို့ပြန်လည်သုံးသပ်ဖို့လိုတယ်မြန်မာနိုင်ငံအစိုးရကကုလသမဂ္ဂလူ့အခွင့်အရေးကြီးညာစာရန်အချက်30ကိုလက်ခံထားတယ်။သို့တော်လည်းပဲပြည်ရင်းဥပဒေနဲ့မဆန့်ကျင်သရွေ့လိုက်နာကျင့်သုံးမယ်ဆိုပြီးတော့ပြောထားတဲ့အချက်လေးတွေရှိတယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီနိုင်ငံတော်အားမှာအခုတော်တော်ရည်ရည်ပန်းစားနေကြတဲ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးပါစာချုပ်တွေလက်မှတ်ရေးထိုးဖို့ကိစ္စရပ်ဒီမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့အကန့်အသတ်နဲ့တချို့လက်ခံထားတာပဲရှိပါတယ်။အားလုံးကိုလက်ခံထားတာမရှိပါဘူး။အဲ့ဒီတော့ကကျွန်တော်တို့ကဒီကိုယ်နိုင်ငံအတွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ညီအောင်လိုက်ပြီးတော့ပြင်ရမယ်ပြောင်းလဲရမယ်ဆိုတဲ့နေရာမှာအများကြီးစဉ်းစားဖို့လိုတဲ့အချက်လေးတွေရှိတယ်။ဒါကကျွန်တော်တို့နိုင်ငံရဲ့ပထဝီနိုင်ငံရေးရသော်လည်းကောင်းနိုင်ငံရေးရဲ့အခြေအနေသမိုင်းကြောင်းရသော်လည်းကောင်းကျွန်တော်တို့မှာအများကြီးစဉ်းစားရရှိတဲ့ကိစ္စတွေဖြစ်ရလို့ကျွန်တော်ကမြင်ပါတယ်ခင်ဗျာ
။အခုနိုင်ငံတကာမာရှီရဲ့မြန်မာအရေးအဖွဲ့တချို့ကအဖွဲ့7ဖွဲ့ထင်တယ်အဲ့အဖွဲ့တွေကလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံသားဥပဒေကိုပြန်ပြင်သင့်တယ်လို့ပြောနေကြတာဘယ်အချက်တွေကိုဘယ်လိုပြင်ဖို့လိုတယ်လို့သူကတောင်းဆိုကြတာလဲခင်ဗျာအတိအကျဟု
တ်ကဲ့ပြင်ဖို့လိုတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့မြန်မာနိုင်ငံသားဖြစ်မှုဥပဒေရနိုင်ငံသားဖြစ်လျှောက်ထားလို့ရှိရင်စောင့်ရမယ့်ကာလနောက်ပြီးတော့တခါကလေးစငယ်တွေဖြစ်တယ်ဆိုလို့ရှိရင်လည်းဆက်ရှင်နေပြတဲ့အခါမှာနိုင်ငံသားအဖြစ်အလွယ်တကူရရှိနိုင်မှုကိစ္စဒါတွေကိုပြင်ဖို့လိုတယ်လို့ကျွန်တော်ကတော့ထင်တယ်ဒါတွေကိုပဲတောင်းဆိုလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပ
ါဥပဒေကော်မရှင်ဥက္ကဋ္ဌဦးသက်မောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားဥပဒေကတော့ဆိုရှယ်လစ်သမဂ္ဂမြန်မာနိုင်ငံတော်ဖြစ်ကပြဋ္ဌာန်းခဲ့တဲ့1982ခုနှစ်ဥပဒေအမှန်လေးပေါ့ဒီနှစ်အောက်တိုဘာလဆိုလို့ရှိရင်အနှစ်30ပြည့်တော့မယ်မြန်မာနိုင်ငံသားဥပဒေဆိုတာကဒီ citizenship law ဟာလူ့အခွင့်အရေးတို့ပေါ်မှာကြီးညာစာရန်တို့နဲ့သိပြတော့ဆက်ပတ်တာကိုတော့ကျွန်တော်တို့သိပြတော့ပေါ်မရှိဘူးပေါ့နော်။အဲဆိုတော့နိုင်ငံသားဖြစ်မှုဆိုတာဒီလူ့အခွင့်အရေးရရှိမှုမရရှိမှုအပိုင်းနဲ့သိပြတော့မပတ်သက်ဘူးလို့ကျွန်တော်ဆိုချင်အမြင်ရထားပါတယ်။အဲဆိုတော့ဒီနိုင်ငံကျရမယ်လူပါနော်ဘလိုအချက်လက်တွေရှိရမယ်ဆိုတာနိုင်ငံရေးနောက်ခံထက်ဒီကျွန်တော်တို့ရဲ့ဒီသမိုင်းတို့ရင်းကျင်းမှုတို့နော်လူကြီးရဲ့ပြန့်ကျက်မှုတို့ရဲ့နောက်ခံထက်ကပို့ပြီးတော့ပတ်သက်ပါတယ်အဲပတ်သက်ပြီးတော့မှဒီလူကဒီပုဂ္ဂိုလ်တို့ကဘလိုစီနီမှာနိုင်ငံသားဖြစ်ရမယ်ဘယ်နေရှင်မှာအဲနိုင်ငံသားဖြစ်ရမယ်ဘယ်အခြေအနေမှာနိုင်ငံသားဖြစ်မှုပြုရတဲ့လူနော်အဲဒါကဘာတခုကအဲဒီဆိုရင်တော့အဲ့ဒီဟာနိုင်ငံသားပဲအာနောက်ခါနိုင်ငံသားဖြစ်ရမယ်လို့ဆိုလို့နိုင်ငံသားမျိုးကနှစ်ပါးမွေးဖွားမယ်ဒီလိုအချက်လက်တွေကနိုင်ငံရေးအတွင်းအမြင်တဲ့ကျွန်တော်ကတော့ဒီဟာဟိုအခုကြည့်တဲ့တခဏတဲ့ဥပဒေရဲ့အခြေခံတွေအားဖြင့်အခုချိန်လဲကျွန်တော်တို့ကမှန်ကန်နေတယ်လို့တော့ကျွန်တော်ဥပဒေသမားတယောက်နဲ့ပြောပါတယ်အဲဟိုနှစ်ပေါင်း30ကြာလာရင်တော့ဒီဖြစ်နေတဲ့လျော်ညောင်းနဲ့ကျင်းကတော့ကျွန်တော်ထင်ရမှာပဲဒါပေမဲ့အခြေခံမူကတော့ကျွန်တော်တို့ပြောင်းလို့ရနိုင်လောက်မယ်လို့ကျွန်တော်တို့မြင်ယူပါသေးပါဘူး
ဟုတ်ကဲ့ခုနဦးမင်းဦးပြောတဲ့အထက်မှာနိုင်ငံသားအဖြစ်လျှောက်ထားသူတယောက်စောင်းရမယ့်ကိစ္စဆိုတာသူပြောတာရှိတယ်။နောက်ကလေးငယ်ရဲ့အသက်လားဦးမင်းဦးပြောတာဟုတ်ပါသလား။ဟုတ်ပါတယ်။ဟု
တ
်ကဲ့အဲ့ဒီချက်တွေကဘယ်လောက်ထိကြမ်းကြနေလို့လဲဦးမင်းဦး။ကျွန်တော
်ပထမဆုံးပြောချင်တာက1948ခုနှစ်နိုင်ငံသားဖြစ်မှုဥပဒေရကျွန်တော်မြန်မာနိုင်ငံအတွင်းမှာမွေးဖွားခဲ့တဲ့တိုင်းရင်းသားရေလို့သတ်မှတ်ထားတဲ့သူတိုင်းကမြန်မာနိုင်ငံသားအဖြစ်ကိုအလိုလျောက်ရရှိပြီးသားဖြစ်တယ်ဆိုပြီးတော့ပထမသတ်မှတ်ထားတာရှိပါတယ်။အဲ့ဒီတော့ကပြီးခဲ့တဲ့စစ်ဆေးရတက်လာတဲ့အချိန်မှာတချို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့စစ်ဆင်ငင်းကြိုင်းတွေလုပ်ကြတယ်။အဲ့တော့စစ်ဆင်ငင်းကြိုင်းတွေလုပ်တဲ့အခါကျလို့ရှိရင်အဲ့ဒီစစ်ဆင်ငင်းကြိုင်းလုပ်ပြီးတော့တချို့နိုင်ငံသားအတိအမှတ်ပြုကပ်ပြားတွေထုတ်ပြလိုက်တာရှိပါတယ်။အဲ့တော့အဲ့ဒီလိုကပြားတွေထုတ်ပြလိုက်တဲ့အခါမှာကျွန်တော်တို့လက်ရှိတွေ့ကြုံနေရတဲ့အခြေအနေရပါဗျာ။ဥပမာကျွန်တော်တို့မန္တလေးဆိုလို့ရှိရင်လည်းကျွန်တော်တို့တရုတ်နိုင်ငံကလူတော်တော်များများရှိတယ်လို့အထင်ရအောင်အောင်ပဲကိုကန်နူဝါရူကကြီးဆိုသွားတဲ့ဥစ္စာလိုမျိုးတွေရှိတယ်။ဒီတိုင်းရင်းသားအမှန်ဖြစ်ရတာနဲ့လက်နက်ကင်ဖွဲ့စည်းတွေကနေစစ်သက်ငင်းကြိုင်းလုပ်တဲ့အခါမှာထုတ်ပြတဲ့လက်မအယောင်တွေကတစ်မျိုးဖြစ်တယ်။အဲ့တော့ယာယီနိုင်ငံသားလက်မှတ်ကိုထုတ်ပြီးတယ်ဆိုတဲ့ဥစ္စာတွေကကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့လည်းဆန့်ကျင်တယ်။ဒါတွေကမဖြစ်သင့်ဘူးလို့ကျွန်တော်တို့ခင်ဗျယူဆတယ်။နောက်တစ်ခါကျွန်တော်ပြောတဲ့ဒီကလေးသူငယ်ကိစ္စတွေဒီပေါ်တော့ကလေးတွေသူတို့အသက်16နှစ်ပြည့်တဲ့အခါမှာဥပဒေအရခွင့်ပြုထားတဲ့အတိုင်းကျန်းသစ္စာကြည်ဆုံးပြီးတော့မိမိနိုင်ငံသားဖြစ်ခံယူဖို့ကိစ္စရပ်တွေကိုအလေးနဲ့ထားအေးအေးယူဆောင်ရွက်ပေးဖို့လိုတယ်။ဒါတွေကတော့ကျွန်တော်တို့ဥပဒေမှာရှိတဲ့အချက်အလက်တွေကိုဥပဒေနဲ့အညီလုံဆောင်မှုလိုတဲ့ကိစ္စရပ်တွေလို့ပဲကျွန်တော်ကတော့ပထမဆုံးပြောချင်ပါတယ်။အဲ့တော့ဒီနိုင်ငံသားဖြစ်တဲ့ကိစ္စရပ်တွေကနေဆက်ဒေသတခြားနော်နောက်ပြီးတော့တခါတိုင်းသားဒေသတွေမှာအများကြီးအခက်အခဲကြုံရတယ်။လက်ပေးမှုလက်ယူမှုတွေအများကြီးရှိနေတယ်။ဒါတွေကိုကျွန်တော်တို့ချက်ချက်မမစီမံဆောင်ရွက်သင့်တယ်။ဥပမာပြောတဲ့ဥစ္စာကိုလည်းကျွန်တော်မငြင်းပါဘူး။ဥပဒေရရင်ဆင်းတဲ့ဥစ္စာကိုခေခါနဲ့အညီပြင်ဆင်ပြရမယ်ဆိုတာတွေကိုဒါတွေကိုတော့ကျွန်တော်တို့အလေးတူထားပြီးတော့အစိုးရအသေးအနေနဲ့ဆက်သွယ်ဆောင်ရွက်ပြင်နေလို့ကျွန်တော်ခင်ဗျယူဆပါတယ်
။ဖွင့်လို့ပြောတဲ့ပြဿနာလေးအခက်အခဲလေးတွေကိုကျွန်တော်တို့လည်းစာနာပါတယ်ကျွန်တော်လည်းရှားပါတယ်။ဒါပေမဲ့ဒီပြဿနာကကျွန်တော်တို့ကအခုရှိနေတဲ့1982ခုမြန်မာနိုင်ငံသားဥပဒေရဲ့ချုပ်ရင်းချက်ကြောင့်မဟုတ်ဘဲနဲ့အဲ့ဒီဥပဒေကိုလက်တွေ့အကောင်အထည်ပေါ်တဲ့လူပုဂ္ဂိုလ်တွေသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့လုံထုံးလုံးကြီးကအဆင်မပြေတာလေးတွေလို့ပဲကျွန်တော်ယူဆပါတယ်။ဥပဒေကိုအကောင်အထည်ပေါ်တဲ့လူတွေဖြစ်တယ်ဆိုတာကျွန်တော်ဒီအတွေ့အကြုံရောဒီကျွန်တော်လက်တွေ့မြင်ရတာတွေရောအခုဖြစ်နေကြတဲ့အတိုင်းတစ်ပါးသားတွေဝင်ရောက်ပြီးတော့ဒီစိတ်ဝင်ကြက်နှက်မှုတွေအားဒီဟာသူမြင်လိုက်မယ်ဆိုလို့ရှိရင်ဆရာကြည့်လိုက်1982ခုဥပဒေမှာအားနည်းတဲ့အချက်ကြောင်းပြောလို့မရပဲနဲ့အဲ့ဒီဥပဒေကနေပေါက်ပွားလာတဲ့လူထုံးလူကြီးတွေတော်လည်းကောင်းဒီဥပဒေတော်လည်းကောင်းအဲ့ဒါတွေအကောင့်ထဲပေါ်တဲ့ပုံစံတွေရဲ့မကျိုးသားမှုအစဉ်ပြတ်မှုဒါတွေကြောင့်ဖြစ်တာပါဒါကြောင့်ဥပဒေကိုပြင်တယ်ဥပဒေကိုပြင်တယ်ပြင်ဖို့လိုတယ်လို့မြန်မာကမှပြောကြတဲ့တစ်ခါတစ်ခါပြင်မှကြတော့လေတချို့ဟာတွေကဥပဒေကိုပြင်စရာမလိုပဲနဲ့ဥပဒေကိုတကယ်လိုက်နာကျင့်သုံးတဲ့လူတွေကိုပြင်ရမယ့်ကိစ္စတွေဖြစ်နေအမှသွားလို့ဆရာပြောတဲ့ပြဿနာအခြေအနေတွေအားလုံးကကျွန်တော်တို့ဒီ1982ခုနှစ်မြန်မာနိုင်ငံသားဥပဒေရဲ့ပုံမှန်345ဆိုတဲ့ပုံမှန်တွေနဲ့အားလုံးကိစ္စကပြတ်သွားတယ်အမှန်ကအဲ့ဒီဟာတွေကိုလက်တွေ့အကောင့်တွေပေါ်တဲ့ဟာတွေမှာလုံထုံးလုံကြီးတွေကိုသက်ဆိုင်ရာဌာနကထုတ်ပြန်တဲ့အမိန့်ကြော်ညာစာတွေနဲ့ကတိတိကျကျဆောင်ရွက်မယ်ဆိုလို့ရှိရင်ဒီဥပဒေကိုပြင်ဆင်ခြင်းဆိုတဲ့အဆင့်ကိုမတက်ဘဲနဲ့တော့လုပ်လို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့လိုပြင်ဆင်ဖို့ကအခုအဲ့ဒီဝန်ထမ်းတွေအချင်းပြတ်တာဥပဒေကိုအတိအကျအကောင့်ထဲဖော်နိုင်အောင်စီကြပ်ပေးဖို့အစီအစဉ်တွေရောဘယ်လောက်ရှိနေပါဗလားခင်ဗျာအခု
ကျွန်တော်တို့ဥပဒေကရေတပ်မဝင်စမ်းတယ်လို့ကျွန်တော်ပြောလို့ရတော့မဟုတ်ပါဘူးဒါပေမဲ့အဖြစ်30အတွင်းမှာကြောင်းလဲလာတဲ့အနေအထားအခြေအနေရတချို့ဟာတွေကိုပြန်ပို့ပြီးတော့စီစစ်စစ်လောက်ရမှာရှိလို့တချို့ဟာတွေလည်းအဲဆရာဝန်လင်းပြောသလိုတော့စပန်းဒီနေနဲ့ညီအောင်ပြင်ဆင်ပြရမယ်ဆိုတာလည်းအားလုံးကသဘောပေါက်ကြပါလေဒါကြောင့်လည်းအခုလူတော်တို့ယူလာလူတော်တို့မှာသက်ဆိုင်ရာလူတော်ကိုယ်စားလှယ်တွေကဒီနိုင်ငံသားချင်းမှုဥပဒေကိုတည်တဲ့ပုံပြီးတော့စီစဉ်ရတဲ့ကိုလည်းအခုသင်သိမယ်လို့ကျွန်တော်တို့ကြားပြရပါတယ
်ဟုတ်ကဲ့ဥမင်းလူခင်ဗျအဲ့တော့ဥမင်းလူပြောတဲ့ကိုကန်တို့ဝါရို့ကြတော့နိုင်ငံသားလက်မှတ်အပြည့်အဝရပြီးတော့စီးပွားရေးလူပိုင်ခွင့်ပေးနေတဲ့ မြန်မာတိုင်းသားစကားမှမတက်ဖက်နဲ့မြန်မာနိုင်ငံလည်းဝင်နေတယ်သူတို့ကိုနိုင်ငံသားမဖြစ်ရကောင်းလားဆိုပြီးသူတို့ကနိုင်ငံတကာကိုအော်ပြီးတော့အခွင့်အရေးတောင်းလာကြတယ်ဆိုရင်နိုင်ငံတကာအဖွဲ့တွေကသူတို့ဘက်ကလိုက်ကြသလားမြန်မာဥပဒေမှာဒီလိုရှိရဲ့ဆိုတာသူတို့တွေနားလည်ကြရလားပြင်ပလူတွေကြီးတော့
ဒါတော့အခုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့ရှင်းရှင်းလင်းလင်းတော့ကျွန်တော်တို့ဒီမှာသတ်မှတ်ထားတဲ့ဥပဒေတစ်ခုတော့ရှိပါတယ်1948ခုနှစ်လွတ်လပ်ရေးမကြေညာမီအတွင်းမှာနိုင်ငံသားတို့၎င်းတိုင်းရင်းသားတို့၎င်းအတိအမှတ်ပြုပြီးထားတဲ့သူတွေကမိမိနိုင်ငံသားနဲ့နိုင်ငံတိုင်းသားတွေရဲ့အခွင့်အရေးမဆုံးရှုံးနိုင်ဘူးဆိုတာကျွန်တော်သတ်မှတ်ထားတာရှိတယ်နောက်ပြီးတော့ဒီလူတွေကနိုင်ငံသားဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့သတ်မှတ်ထားတာရှိတယ်။အဲ့ဒီအခွင့်အရေးကိုလည်းကျွန်တော်တို့ဘယ်တော့မှယုံသိမ်းလို့မရဘူးဆိုတာကိုလည်းကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအမှတ်ခံထားတာရှိတယ်။အဲ့ဒီတုန်းကနိုင်ငံသားမဟုတ်ပဲနဲ့အခုမှနိုင်ငံသားဖြစ်လာတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့တော်တော်စဉ်းစားရမှာဖြစ်တယ်။နိုင်ငံသားလားနောက်ထပ်တိုင်းရင်းသားမျိုးနွယ်စုတစုကိုကျွန်တော်တို့ကလက်ခံပေးရမလားဆိုတာဒါအများကြီးပြဿနာရှိတယ်။အဲ့တော့ဒီပုံမှာတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းသားလူသားပြည်ပြည်လုံးရဲ့သဘောထားလေးပါတယ်เนาะအဲ့တော့ဒီကိစ္စကိုဆုံးဖြတ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့သက်ဆိုင်ရာအာဏာပိုင်အစိုးရရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေရသတ်မှတ်ချက်တွေရဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့နိုင်ငံရေးကိုယ်စားလှယ်တွေရဲ့မြန်မာနိုင်ငံသားတွေအားလုံးရဲ့သဘောတူညီမှုတော့ယူလို့မယ်လို့ကျွန်တော်ခင်မင်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်ကုမင်းလူမြင်တာဒီကိစ္စပေါ်မှာပြပကလှုံ့ဆော်နေတဲ့လူခွင့်ရေးအဖွဲ့ဆိုတဲ့လူရဲ့သဘောထားကိုမြင်တာသူတို့ကဒီကိစ္စကိုအတင်းလုပ်ပြီး
တော့နေတဲ့လူခွင့်ရေးအဖွဲ့တွေကလည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်တိတ်အများကြီးတော့မရှိပါဘူးအဲ့တော့အဲ့ဒီလူမျိုးအဖွဲ့တွေကဘယ်ဥစ္စာပေါ်မှာအခြေခံပြီးတောင်းဆိုတယ်လဲဆိုတာကိုကျွန်တော်ကြည့်ရင်မြန်မာနိုင်ငံအတွင်းမှာနေထိုင်တဲ့တိုင်းရင်းသားတွေအဖြစ်လက်ခံမှုပြဌာန်းထားတဲ့ဥပဒေပြဌာန်းချက်ကိုသူတို့ပြန်ဖတ်ဖို့လိုတယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်